အိန္ဒိယနိုင်ငံသမ္မတရာထူးအတွက်လွှတ်တော်အမတ်တွေကတနင်္လာနေ့ကမဲပေးခဲ့ကြတာမှာဇန်နိန်တယောက်ဖြစ်တဲ့ရမ်နတ်ကိုဗင်းအနိုင်ရမယ်လို့မျှော်လင့်ရပါတယ်။သူကိုလက်ရှိအနိုင်ရ BJP ပါတီကရွေးချယ်ထားတာပါ။အိန္ဒိယနိုင်ငံမှာသမ္မတရာထူးဟာရုပ်ပြတာဖြစ်ပြီးဝန်ကြီးချုပ်ကသာလုပ်ပိုင်ခွင့်အာဏာတွေပိုရှိပါတယ်။ဒါပေမဲ့2019အထွေထွေရွေးကောက်ပွဲကြရင်ဒါလစ်နွယ်ဝင်ဇန်နိန်တွေရဲ့မဲရအောင်ကြိုးပမ်းတဲ့အနေနဲ့အသက်82နှစ်အရွယ်ကိုဗင်းကိုဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီကရွေးချယ်တယ်လို့မြင်နိုင်ပါတယ်။ကိုဗင်းဟာဆင်းရဲသားတွေ၊ဖိနှိပ်ခံရသူတွေ၊လူအတိုင်းဝိုင်းကဘဲဖယ်ခံထားရသူတွေကိုအခိုင်အမာကိုစားပြုမဲ့သူဖြစ်တယ်လို့လွှတ်တော်မှာပထမဆုံးမဲထည့်ခဲ့တဲ့ဝန်ကြီးချုပ်မိုဒီကပြောကြားခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်အဖြစ်နှစ်ကြိမ်ရွေးချယ်ခံခဲ့ရပြီးဘီဟာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဖြစ်တဲ့ကိုဗင်းဟာဟိန္ဒူအမျိုးသားရေးဝါဒီအဖွဲ့နဲ့လည်းဆက်နွယ်နေပါတယ်။အရင်သမ္မတဟောင်းတွေလိုနိုင်ငံရေးမှာဝိုင်းရင်တယောက်မဟုတ်ဖြစ်တဲ့ရမ်နတ်ကိုဗင်းကိုသမ္မတလောင်းအဖြစ်ရွေးချယ်တဲ့အပေါ်အာအသင့်စရာဖြစ်ခဲ့ပေမဲ့နိုင်ငံတွေကဇန်နေတွေကိုကိုစားပြုမဲ့သူအဖြစ်အကြိမ်ကြိမ်ထောက်ပြနေတဲ့ BJP ပါတီရဲ့ပါနက်တဲ့ရွေးချယ်မှုအဖြစ်အများကမြင်နေကြပါတယ်။သမ္မတရွေးချယ်ပွဲမဲရလတ်တွေကိုကြာတာရင်းနှီးမှာသိရမယ်လို့မျှော်လင့်ရပါတယ်။